Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Happy Valentine Day ဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ် February 14ရက်တနင်္လာနေ့မနေ့ကအစည်းအဝေးကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာ။ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။အရင်ဦးဆုံးသတင်းတွေတင်ဆက်တဲ့အခါမှာတော့ဒီထိတ်တန်းရောက်သတင်းတွေထဲမှာရိုဟင်ဂျာတွေဘေးကင်းစွာပြန်နိုင်ဖို့မြေတီနိုင်ငံကလှူလာတဲ့အကြောင်းရုရှားအပါအဝင်ဥရောပလုံခြုံရေးအဖွဲ့တွေနဲ့ဆွေးနွေးဖို့ယူကရိန်းကတောင်းဆိုလိုက်တဲ့အခြေအနေတခါတူနီးရှားမှာဒီမိုကရေစီကျဆင်းတော့မှာလားဆိုတဲ့သတင်းတွေနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေနဲ့ဒီသတင်းပေးပို့ချက်တွေကိုကြားရပါမယ်။အဲ့ဒီတည်းကတခုကတော့
ဟိုအဓိကကတော့ငင်းငန်းရေးဆိုတာကြိုးစားနေကိစ္စပဲပေါ့နော်။အဲ့တော့သွေးမထွက်တဲ့နိုင်ငံရေးငင်းငန်းရေးဆွေးနွေးမှုအောင်မြင်ရင်သွေးထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့။ဒါကြောင့်မို့ကျွန်တော်တို့ကတော့သွေးမထွက်တဲ့ဒီနိုင်ငံရေးငင်းငန်းရေးဆွေးနွေးတာဟာတန်းကြီးတဲ့အကောင်းဆုံးပဲလို့ကျွန်တော်တို့ကမြင်ပါတယ်။
ငင်းငန်းရေးအကျိုးညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီရဲ့ဖိတ်ကြားမှုအပေါ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုမကြာခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာအခုရဲ့ပိုင်းတွင်မှာပဲထင်ရှားလာနေခြင်းပါပဲ။ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထောင်ခိုင်မြဲမှုအတွက်အမေရိကန်ကထားရှိတဲ့ဂတိတိုင်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုလာမယ့်ရက်အနည်းငယ်အတွင်းဗုဒ္ဓဖူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေခြင်းမှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်လာရင်အမေရိကန်ကမဟာမိတ်တွေနဲ့အတူလက်တွဲပြီးလင်းလင်းမြန်မြန်ပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတကိုသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတန်တမန်တွေရဲ့ကမ်းလှမ်းမှုတွေကနေတင့်မမှုတွေပြည့်ရော့မသွားပေမဲ့ရုရှားဝင်ရောက်ကျူးကျော်မဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမန်ရေးနီးလန်းနဲ့ရောတားဆီးမှုတွေပါဆက်ပြီးလုပ်ဖို့အရေးကြီးကြောင်းသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကတော့ရုရှားအနေနဲ့ယူကရိန်းကိုဒီသတင်းပတ်ထဲမှာဝင်ရောက်ကျူးကျော်မလားဒီသတင်းပတ်အကုန်ဘေကျင်းအိုလံပစ်ပွဲပြီးချိန်မှာဝင်ရောက်မလားဆိုတာကိုအမေရိကန်ကမခန့်မှန်းနိုင်ပေမဲ့တကယ်အဓိကဆစ်စင်ရတဲ့လှုပ်လာနိုင်တာကတော့တိတာထင်ရှားနေတယ်လို့CNN သတင်းဌာနရဲ့မေးမြန်းခန်းမှာပြောကြားထားတာပါ။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကင်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျမန်သမ္မတဖရန့်ခ်ဝေါ်တာစတိုင်မီယာကတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်
။ Ich appelliere an Präsident Putin, lösen Sie die Schlinge um den Hals der Ukraine.
ယူကရိန်းရဲ့လေမျိုးကကျိုးဝင်းကိုဖြေလျှော့ပေးဖို့သမ္မတပူတင်ကိုကျွန်တော်လှိုင်းလဲစွာမြစ်တာရက်ခံပါတယ်။ဥရောပဒေတာမှာငင်းချင်ရင်တည်မြဲမဲ့လမ်းကြောင်းရှားနေတဲ့ကျွန်တော်တို့နဲ့လက်တွဲပါလို့ပြောသွားတာပါဂျမန်သမ္မတစတိုင်မီယာကိုဒုတိယအကြိမ်၅နှစ်တက်တန်းအတွက်လွှတ်တော်အထူးအစည်းအဝေးကနေတနင်္လာနေ့ပြန်လည်ရွေးကောက်တင်မြှောက်ပြီးဂျမန်လွှတ်တော်ဥက္ကဋ္ဌနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတစတိုင်မီယာကအခုလိုပြောကြားလိုက်တာပါဥရောပအရှေ့ပိုင်းမှာစီးရေးပဋိပက္ခဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်ရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ရုရှားကတိုက်ရင်အားဖြည့်တင်းနေတယ်ဆိုတာထင်ရှားတယ်လို့ဒါဟာယူကရိန်းအတွက်ချိမ့်ချောက်မှုဖြစ်နေကြောင်းဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းကပြည်သူတွေအနေနဲ့ချိမ့်ချောက်မှုနဲ့ကြောက်ရွံ့မှုကင်းကင်းနဲ့နေရမယ့်ရပိုင်ခွင့်ရှိတယ်လို့ဒါကိုဖျက်ဆီးပိုင်ခွင့်မရှိတဲ့အတွက်ချိမ့်ချောက်လာသူဘယ်သူကိုမဆိုအားလုံးကဝိုင်းပြီးပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှာရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်ရင်အားအလုံးရင်တိုးမြှင့်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ဝင်တွေနဲ့ပါ48နှစ်အတွင်းတွေ့ဆုံဆွေးနွေးခြင်းလို့ယူကရိန်းကတနင်္ဂနွေနေ့မှာပြောပါတယ် ယူကရိန်းနယ်စပ်မှာရုရှားကတပ်သားတစ်သိန်းကျော်ချထားပြီးတိုင်းအားဆက်လက်တိုးမြင့်နေတဲ့အတွက်ဒေသရင်းတင်းမာမှုတွေတိုးနေတာသတင်းပတ်နဲ့ချီကြားလာနေပြီဖြစ်ပါတယ်။အမေရိကန်ကတော့ယူကရိန်းကိုရုရှားကအချိန်မရွေးဝင်သိမ်းနိုင်ချေရှိနေတယ်လို့ပြောပေမဲ့ရုရှားကဒါကိုငြင်းဆုံနေတဲ့အပြင်အနောက်နိုင်ငံတွေဟာစိတ်ချောက်ချားနေကြတယ်လို့ဆွဆွဲပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတော့အခုလိုရုရှားရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာဗီယက်နမ်သဘောတူညီချက်အရဖြည့်ရှင်းပေးဖို့ယူကရိန်းရဲ့တောက်ကြနေတောင်းဆိုချက်ကိုရုရှားဘက်ကမတုံ့ပြန်ခဲ့ဘူးလို့ပြောပါတယ်။ဒါကြောင့်နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကတိုင်အားတိုးပြီးချနေတာယူကရိန်းနယ်စပ်တကြောနဲ့ရုရှားကယာယီသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာတပ်တွေပြန်ချနေတာနဲ့ပတ်သက်ပြီးရုရှားနဲ့တခြားပါဝင်တဲ့နိုင်ငံတွေအားလုံးနဲ့48နိုင်ငံအတွင်းတွေ့ဆုံဆွေးနွေးလိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးက Twitter ကနေပြောပါတယ်။အာဖဂန်နစ္စတန်ရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထပ်ဝက်လောက်ကို2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းတည်ကြည်ထံရသူတွေရဲ့မိသားစုတွေကိုပေးအပ်ဖို့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်ဖို့အာဖဂန်သမ္မတဟာဟာမိတ်ဂါဇာယီကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ 9/11 တိုက်ခိုက်မှုမှာအသက်ဆုံးရသူတွေရဲ့မိသားစုတွေနဲ့အတူအာဖဂန်ပြည်သူတွေလည်းခံစားရတယ်လို့စာနာမိပေမဲ့အာဖဂန်ပြည်သူတွေရဲ့ငွေကိုထိန်းချုပ်တာတိမ်ငူတာမျိုးကတော့တရားမျှတမှုမရှိတယ်လို့အလွန်ကြမ်းကြုတ်ရက်ဆက်မှုဖြစ်တယ်လို့လည်းကဘူးကတန်းစားရှင်းလင်းပွဲမှာပြောပါတယ
်ဗီယိုအမေရိကန်ဒံမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုဏ်သိက္ခာရှိစွာနဲ့နေရရင်းပြန်နိုင်ရေးကိုဗြိတိန်နိုင်ငံကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိရှ်သံအမတ်ကြီးရောဘတ်ချက်တတန်ဒစ်ဆန်ကနိုင်ငံတကာဖိုရမ်တစ်ခုမှာပြောကြားလိုက်ပါတယ်ကမ္ဘာတဝန်းကအခြားဒုက္ခသည်တွေလိုပဲရိုဟင်ဂျာလူဦးရေအများစုကလည်းအိမ်ပြန်ကျင်ကြတယ်လို့ဒါကာမြို့တော်မှာပြုလုပ်တဲ့ Meet the Reporter ဆွေးနွေးပွဲမိခွန်းမှာသူကထည့်သွင်းပြောကြားခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုအပ်တဲ့ကျန်းမာရေးဆောင်ရှောင်မှုအစားအသောက်အမိုးအကာရေနဲ့တန်ရှင်းမှုအပိုင်းမှာရောကိုဗစ်ကာကွယ်ဆေးထိုးပေးတဲ့ကိစ္စတွေမှာပါဘင်္ဂလားဒေ့ရှ်ကဖြည့်ဆည်းဆောင်ရွက်ခဲ့တာကိုဗြိတိရှ်တန်အမတ်ကြီးကချီးကျူးပြောဆိုပါတယ်။ရိုဟင်ဂျာပြဿနာအကျပ်တွေကိုဗြိတိန်ကမေ့မထားကြောင်းတန်အမတ်ကြီးကပြောကြားပြီးအာဆီယံအထူးတန်တမန်ရဲ့ဂျိုးပန်းအထုံးမှုကိုထောက်ခံအားပေးတယ်လို့လည်းဆိုပါရယ်ရိုဟင်ဂျာဒုက္ခသည်အကြက်တဲကန်တွေဖြစ်ရှင်းရမှာ2019ခုနှစ်ကလေးကဗြိတိရှ်ပေါင်စတာလင်ငွေတန်320ကျော်ကိုလှူဒန်းခဲ့တယ်လို့လည်းသူကပြောပါရယ်ခင်ဗျာတူနီးရှားနိုင်ငံမှာအဓိကကြတဲ့တရားစီရင်ရေးစောင့်ကြည့်အဖွဲ့တစ်ခုကိုတမရခိုင်ဆိုင်ယက်ကတင်းငွေနေနေမှာအသစ်ပြန်လဲဖွဲ့စည်းလိုက်ပြီးတရားသူကြီးတွေကိုယာတုကဖယ်ရှားပိုင်ခွင့်နဲ့လက်ရှိဆန္ဒပြပွဲတွေတားဆီးပိတ်ပင်နိုင်ခွင့်အာဏာကိုလည်းသူကရယူလိုက်ပါတယ်။တနင်္ဂနွေနေ့ကသမ္မတရဲ့အဲ့ဒီအမိန့်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲလွတ်လပ်တဲ့တရားစီရင်စနစ်ပျောက်ွယ်သွားမှာကိုစိုးရိမ်တဲ့ယာနဲ့ကြည်တဲ့ပြည်သူတွေဟာချင်းနှင်းမျိုးလေကောင်မှစူဝေးဆန္ဒပြခဲ့ကြပါတယ်။နိုင်ငံတွင်းမှာလွတ်လပ်တဲ့တရားစီရင်ရေးကိုထိပါလာတဲ့ဆိုပြီးတရားသူကြီးတွေကနိုင်ငံတဝန်းတရားရုံးတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာပဲ CSM လို့အတူကောက်ခေါ်တဲ့အစင့်မြင့်တရားရေးကောင်စီကိုသမရဆိုင်ယက်ကဖျက်သိမ်းလိုက်တဲ့အမိန့်ထုတ်ခဲ့တာပါသမရထုတ်ပြန်လိုက်တဲ့အမိန့်ထဲမှာယာယီတရားရေးကောင်စီချုပ်ဆိုတာကိုအသစ်ဖွဲ့စည်းလိုက်ပြီးအဲ့ဒီအဖွဲ့ထဲမှာသမရရဲ့စိတ်ကြိုက်ခံထားတဲ့ပုဂ္ဂိုလ်တချို့ပါဝင်တယ်လို့ဒီကောင်စီမှာတာဝန်ထမ်းဆောင်ဖို့ပြက်ကွက်မဲ့ဘယ်တရားသူကြီးကိုမဆိုတာဝန်ကရပ်ဆိုင်းနိုင်တဲ့အာဏာကိုပါသမရကရယူလိုက်တာပါဆိုင်ယက်ကအခုလိုဥပဒေကဲ့သို့အာဏာတည်စေတဲ့အမိန့်တွေနဲ့မအုပ်ချုပ်ခင်ပြီးခဲ့တဲ့နှစ်ဇူလိုင်လကလေးကအစိုးရကိုဖျက်သိမ်းခဲ့တယ်လို့ပါလီမန်ကိုပါရပ်ဆိုင်းခဲ့ပါတယ်။ဒါကြောင့်အာရဗ်နွေဦးတော်လိုင်းရေးမှာဒီမိုကရေစီအပြောင်းအလဲကိုလုပ်နိုင်ခဲ့တယ်လို့ယူဆနိုင်တဲ့တူနီးရှားနိုင်ငံမှာအခုတော့လွတ်လပ်မှုတွေကွယ်ပြောက်လာမှာလားဆိုတာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။ကနေဒါအနေနဲ့အစိုးရအမိန့်အာဏာကိုတုံးပြီးအမ်ဘက်ဆေဒါတရားပိတ်ဆို့ဆန္ဒပြနေတာကိုရှင်းလင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကနေဒါဝန်ကြီးချုပ်Justin Trudeau ကိုမြစ်တာရက်ခံလိုက်ပါတယ်ကနေဒါနဲ့အမေရိကန်နယ်စပ်ဖြတ်ကျော်တဲ့ Ambassador Bridge တံတားကြီးကိုပိတ်ဆို့ပြီးဆန္ဒပြနေတဲ့ ထရကားသမားတွေနဲ့ကနေဒါရဲတွေကြားတင်းငွေနေအထိအခြေအနေတွေဆက်လက်တင်းမာနေဆဲဖြစ်ပြီးဆန္ဒပြသူတွေကိုဖယ်ရှားနိုင်ခြင်းမရှိသေးပါဘူး။ကားသမားတွေဟာကိုဗစ်ဆိုင်ရာကန့်သက်တားမြစ်ချက်တွေကိုမကျေနပ်လို့ဆန္ဒပြနေတာပါ။ဒီနေဆက်တရားဟာကုန်စည်စည်းစင်းမှုအတွက်အရေးပါလာပြီးပြီးခဲ့တဲ့တနင်္လာနေ့ကလေးကထရကားနဲ့အင်စီးကားတွေလမ်းအသွားအပြန်ယာဉ်ကြောနှစ်ခုစလုံးကိုပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။ Ambassador တရားဟာကနေဒါဝန်ဆောင်မြို့နဲ့American Detroit မြို့ကြားဆက်သွယ်ထားတဲ့အဓိကကုန်သွယ်ရေးနယ်စပ်ဂိတ်ဖြစ်ပြီးနေ့စဉ်ကုန်သွယ်မှုပမာဏဒေါ်လာတန်360ဝန်းကျင်မှာရှိပါတယ်ခင်ဗျာ။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်နေရတနင်္ဂနွေနေ့အထိကမ္ဘာတစ်ဝှမ်းကိုဗစ်ကူးစက်သူတန်း410ကျော်နဲ့သေဆုံးသူ 5.8 တန်းကျော်ရှိပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာကူးစက်သူပေါင်း89တန်းကျော်နဲ့သေဆုံးသူ9သိန်းကျော်ရှိပြီးကူးစက်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။အိန္ဒိယမှာတော့မနေ့ကအထိကူးစက်သူပေါင်း42တန်းကျော်နဲ့ဒုတိယအများဆုံးကူးစက်မှုဖြစ်ပါတယ်။အိန္ဒိယမှာအခုချိန်ထိကိုဗစ်ကြောင့်သေဆုံးသူ9သိန်းကျော်ရှိနေပါပြီ။ဘရာဇီးနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကူးစက်သူ13,000ကျော်နဲ့သေဆုံးသူ900နီးပါးရှိပါတယ်။ဥရောပမှာတော့အီတလီမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူပေါင်း6,200ကျော်လာကြောက်အခုချိန်ထိကူးစက်သူပေါင်း12တန်းကျော်ရှိနေပါပြီ။တောင်ကိုရီးယားမှာတော့အိုမီကရွန်ကူးစက်မှုတွေရပ်ဆက်ဆိုသလိုမြင့်တက်နေပြီးကိုဗစ်ကူးစက်သူပေါင်းအခုချိန်ထိ 1.3 တန်းရှိပါတယ်။ထိုင်းနိုင်ငံမှာတော့စနေနေ့တရက်တည်းကိုဗစ်ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ25ယောက်ရှိပါတယ်။အခုချိန်ထိဒီကမ္ဘာလုံးမှာလူဦးရေ10ဘီလီယံကျော်ကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။
တင်လာနေမယ်ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဒီသတင်းပြပွချက်တွေတွေးဆုံမေးမြန်းခန်းတွေနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီစင်ရတုပြည်တော်စုနေအခမ်းအနားအပြီးမှာထာဝရငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့တက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အတော်များများမှဆုံးပြပိုင်ခွင့်ရှိတဲ့သူတွေမပါဝင်တာကြောင့်ဒီငင်းငင်းရေးဆွေးနွေးပွဲကိုမကျင်းပနိုင်ခဲ့ပဲဖြစ်ခဲ့ရပါတယ်။ငင်းငင်းရေးအကြိုဆွေးနွေးပွဲအစားတွေးဆုံဆွေးနွေးပွဲကိုသာကျင်းပနိုင်ခဲ့ပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ VOA သတင်းတော့ကိုမိုးစော်ကနေသတင်းပေးပို့ပါတယ်ဗျာ။
မြူတာစီလုံးညညရဲ့နဲ့ငင်းချင်းဖော်ဆောင်မှုကော်မတီနဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့ကိုစလရီဟာ17နှစ်ကျော်လောက်မှာနေပြည်တော်က MICC2 ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ရငင်းချင်းရဲ့အကျုံတင်တိုင်းဆွေးနွေးပွဲအဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရဲ့မူလကလေးကငင်းချင်းရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်တွေ့ဆုံဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငင်းချင်ရေးဖော်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြတ်ရာဇာလင်းကအခုလိုပြောပါတယ
်။သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငင်းချင်ရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ကရှင်းပြတယ်။ဒီမှာဆွေးနွေးဆုံးဖြတ်နိုင်ကြမရှိဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်တွေစီပေါ်တည်သွားပါအရှင်မြေမေးလို့ရတယ်အရှင်မြေဆက်ပြေလို့ရတယ်ဆိုတော့ပုံစံမျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်နဲ့နိုင်ငံကြီးဒီမှချက်တွေကိုပြောပြတာပါ
ဆွေးနွေးပွဲမှာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငင်းချမ်းရေးဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ဇာလင်းအနေနဲ့လည်းဒီအချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်။ညနေပိုင်းမှာတော့ငင်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတဖွဲ့ချင်းပြည်ဆောင်ဆွေးနွေးတာတွေရှိခဲ့ပါတယ်။မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အဓိကတော့ဒီနေ့လေ17နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်။အဲ့ဒါပါတီများဆွေးနွေးကြရာရှိပါတယ်လို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်။ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်သက်အနေနဲ့ကျတော့လောလောဆယ်အနေထားအရကျွန်တော်တို့ကအတူတူဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
။မူပြစ်တဲ့ပါတီကပြည်တော်စုနဲ့အခမ်းအနားကိုကိုယ်စားလှယ်နှစ်ဦးဆီလွတ်ခဲ့ပေမဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။ ဒီနေ့ကျင်းပတဲ့ပြည်ဆောင်ဆွေးနွေးပွဲကိုပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး၉ဖွဲ့တက်ရောက်ပြီးဝါဒီတွေးစည်းညီညွတ်ရေးပါတီ UWSA ကတော့တက်ရောက်တာရှိပါဘူးအကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး85နှစ်မြောက်စင်ရတုပြည်တော်စုနေအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထာဝရငင်းချမ်းရေးရရှိဖို့အတွက်မြို့ဝငင်းချမ်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်ဒီဖိတ်ကြားချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင်းထောက်ပြတာတွေလည်းရှိနေပါတယ်
ဒါတော့ VOA သတင်းတော့အခုမိုးစောဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာတင်ပြချင်တာကတော့ဒီငင်းငိုင်းဆိုင်ရာညှိနှိုင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုတိုင်တက်ရောက်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးရဲ့အမြင်သဘောထားတွေကိုသိနိုင်ဖို့ VOA သတင်းတော့အခုမိုးစောကပဲနေပြီးတော့မှလူကိုတိုင်သီးသန့်တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်နေပါတယ်ခင်ဗျာ။
ဒီကနေ့မှလည်းထပ်ပြီးပြောပါရစေဒီ February 6ရက်နေ့မှလည်းကြေညာချက်ထုတ်တယ်ပေါ့လေထုတ်တယ်ဆိုတော့အဓိကကတော့ကျွန်တော်တို့ဒီနာဆာကာဥက္ကဋ္ဌပေါ့လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရည်ပေါ်မှာဒီ EU အဖွဲ့အစည်းပေါ့တိုင်းစားလက်နက်ကိုင်အဖွဲ့အစည်းကိုညီညာရေးဖိတ်ခေါ်ထားတယ်ပေါ့ဒါအကန့်တတ်မှုတွေမရှိရင်ညီညာရေးဆိုတော့သူပြောတာဖိတ်ခေါ်တယ်ဒါသမိုင်းမှလည်းဒီလိုမျိုးဖိတ်ခေါ်တာမရှိဘူးဆိုတဲ့အကြောင်းလည်းသူပြောရပေါ့အဲဒါဆိုအဲ့ဒီညီညာရေးဖိတ်ခေါ်တဲ့ပုံမှာဥက္ကဋ္ဌကြီးနေဘယ်လိုများနေပါလဲခင်ဗျာ
တို့ဒီတော့တော့ငင်းငန်းရေးဆိုတော့ကြိုးစားရမယ့်ကိစ္စပဲပေါ့နော်ဆိုတော့နောက်တစ်ခုကလည်းဒီလက်နက်ကိုင်ပြိပခချုပ်ငင်းဖို့ဆိုတော့ကအရင်ကနိုင်ငံရေးပြဿနာပဲဟောဒါကြောင့်မလို့ကျွန်တော်တို့ကဟိုကျွန်တော်တို့ဆိုလို့စကားတော်ရှိတယ်ပေါ့နော်သူထွက်တဲ့နိုင်ငံရေးနဲ့သူမထွက်တဲ့နိုင်ငံရေးဆိုတော့အဲ့တော့သူမထွက်တဲ့နိုင်ငံရေးငင်းငန်းရေးဆွေးနွေးမှုအောင်မြင်ရင်သူထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့ဟိုသူထွက်တဲ့နိုင်ငံသူထွက်နေမှာပေါ့ဗျာတဘောဟောဒါကြောင့်မလို့ကျွန်တော်တို့ကတော့သူမထွက်တဲ့နိုင်ငံရေးနိုင်ငံရေးဆွေးနွေးတာအတန်းကြီးတဲ့အကောင်းဆုံးပဲလို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့။အဲဆိုရင်နောက်တစ်ချက်အနေနဲ့ပေါ့အခုကဒီငင်းဒီညာဆကဘက်ကငင်းချမ်းရေးဖိတ်ခေါ်တဲ့ဟာမှာကဒီတိုင်းသားလက်နက်ကိုင်တွေပေါ့ NC လက်မှတ်ထိုးတဲ့ဖွဲ့တွေရောမထိုးတဲ့ဖွဲ့တွေရောဖိတ်ခေါ်တယ်။နောက်သူပြောထားတဲ့မှာတော့သူအကြမ်းဖက်အဖွဲ့အစည်းလို့သတ်မှတ်ထားတဲ့ဟာတွေကသူဖိတ်ခေါ်တာမရှိဘူး။အဲဆိုအခုကြီးတန်ဒီရဲမှာဖြစ်နေတဲ့နေရာမှာဆိုရင် NUG နဲ့ PDF တွေအကြီးကပေါ့လေကျွန်တော်အလဲပိုင်းဒေတာတွေမှာ ठी တွေ့တက်ပေါ်နေဖြစ်နေတယ်အဲ prefix တင်ချက်နေတယ်ပေါ့အဲ့ဒီဟာတွေဖြည့်ရှင်းဖို့အတွက်ကိုကြတော့ဘယ်လိုမျိုးမြင်ပါလဲဗျာ
ဟိုနိုင်ငံရေးမှာကာလတစ်ခုနဲ့တစ်ခုမတူဘူးပေါ့နော
်ဟုတ်
ဒီဝေဥဒေါ်လာရေးမတိုင်ခင်တုန်းကတော့အဓိကလက်နက်ကန်ဒီဘက်ကဆိုတော့ EU အနေနဲ့ပဲရှိတယ်ဆိုတော့ EU ရဲ့အခြေခံကတကယ်က Federal ပဲဟိုကျွန်တော်တို့ဘာသာရေးရလက်နက်ကိုင်ရဲ့ဟိုဒီ community party ကပြောရရင်တော့အခုချိန်မှာမရှိတဲ့လောက်လက်နက်ကိုင်ပြောချာမှုမရှိတဲ့လောက်ဖြစ်သွားအဲ့တော့ရှိနေတဲ့တိုင်းရင်းသား EU ကဓာတ်လူညီများရေး Federal ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်ဆိုတော့နေဦးတော်လည်းရကြတော့ဟိုအဓိက democracy ရေးဒီမဲဆန္ဒတွေအလဟတာဖြစ်သွားတယ်ဖြစ်ပဲဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပေါက်ကွဲကြမှာဖြစ်တော့ democracy နဲ့ Federal ကတွဲပြီးဖြည့်ရှင်ရမယ်လို့ရတယ်နောက်တစ်ခုကတော့အခုကာလမှာ EU တွေအပြင်ကိုဒီဇက်ပေါ်အစ်စ်တွေပေါ်လာတော့အဲ့တော့ဒီ player အစ်စ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူးအဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ရှင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကျွန်တော်ဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်ဟုတ
်ကဲ့အဲ့ဆိုတော့ကျွန်တော်တို့ကိုတိထားတော့ဆိုလို့ရှင်ပေါ့လေဒီအခုဒီအာနာဟောပေါ့လေရယူထားတဲ့ဒီနာဆာကဘက်ကလည်းဆွေးနွေးဖို့ဆိုတဲ့ကိစ္စမျိုးကိုစကားထုတ်ပေါ်ပြောစားဆိုတာမရှိဘူးအလားတူပဲဒီ NUG နဲ့ PDF တို့ဘာလို့တက်မှာလဲဆွေးနွေးဖို့ဆိုတာမရှိဘူးဒီနိုင်ငံကြီးပြည်ထနာဖြည့်ရှင်းဖို့အတွက်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွက်ဆိုရင်ဘလို့နည်းလမ်းအနေနဲ့ဖြည့်ရှင်းဖို့ရနိုင်တဲ့အနေအထားကိုမြင်ပါလဲခင်ဗျာဟု
တ်ဟိုကျွန်တော်တို့မြင်တာကတော့နိုင်ငံကြီးဆိုတာစကားပြောရတာပဲဆိုတော့စကားပြောလို့အဆင်မပြေလို့လက်နက်ကင်ကြတာအဲ့တော့လက်နက်ကင်ရင်းနဲ့တယောက်ပိုတယောက်အပြုတ်မတိုက်နိုင်ဘူးလို့ဆိုတော့ဖြစ်လာတဲ့အခါကျရင်စကားပြန်ပြောကြတာပေါ့နော်ဒါကြောင့်မလို့ဟိုအပိတ်တည်ပြောတာတော့မကောင်းဘူးဟိုလုံးဝတွဲဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါလမ်းကိုအသေးပိတ်လိုက်တယ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုထိတွေ့ဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်ပဋိပက္ခပြင်းထန်နေတဲ့အချိန်မှာအပြည့်မထွက်သေးဘူးဆိုရင်တော့မှတွဲဆုံဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောတာ
ဟုတ်ကဲ့ခင်ဗျဒီလိုပါလေဥက္ကဋ္ဌတို့ဒီပါတီနေနေပေါ့ဒီနှစ်ဖက်ပြိပခဖြစ်နေတဲ့နှစ်ဖက်ကြောင့်မှာဂျာလူတယောက်အနေနဲ့ပေါ့နှစ်ဖက်စလုံးကိုတစုံတရာ မိတ္တရခန္ဓာပဲဖြစ်တိုက်တွန်းတာပဲဖြစ်လုံးမယ်ဆိုရင်အဓိကဘလို့ပါရင်များပြောဖို့ရှိပါမယ်ခင်ဗျာဟုတ်တယ
်ဟိုကျွန်တော်တို့ကအကြမ်းမဖက်နိုင်ငံရေးနည်းလမ်းကိုရွေးချယ်ထားတယ်ဆိုပေမဲ့ကျွန်တော်တို့ကကြားတော့မဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမိုကရေစီဘက်မှာဖက်ဒရယ်ဘက်မှာစတပ်ပြီးနိုင်ငံရေးလောကထဲဝင်လာကြတဲ့ကကျွန်တော်တို့အခိုင်အမာရပ်တည်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာပဲရှိတယ်။အဲ့တော့ဟိုအကြမ်းမဖက်တဲ့အတွက်ကြောင့်ကျွန်တော်တို့ကကြားတော့မဟုတ်ဘူး။ကျွန်တော်တို့နိုင်ငံရေးရပ်တည်ချက်ကဒီမိုကရေစီဖက်ဒရယ်ကိုနိုင်ငံရေးနည်းလမ်းနဲ့ရောက်အောင်သွားမှာဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကလည်းစစ်တပ်ကကျွန်တော်တို့ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေသူဟာဗမာပြည်နိုင်ငံရေးမှာအခန်းကဏ္ဍမှာတောက်လျှောက်ပါဝင်နေတယ်အခုလဲသူကပါဝင်နေတယ်ဆိုတော့သူဟာကျွန်တော်တို့ဒီကာလမှာဆွေးကိုဆွေးနွေးရမယ်ဟိုကိုဒီမိုကရေစီစံချိန်စံညွှန်းရရာနှုန်းကြီးရွေးကောက်ခံတဲ့ကိုယ်စားလှယ်များသာဖြစ်ရမယ်ဆိုတာကဒီမိုကရေစီအဲ့ဒီပန်းတိုင်ကိုရောက်အောင်သွားတဲ့နေရာမှာလက်ရှိအခြေအနေကိုတော့ကျွန်တော်တို့ကမျက်ကွယ်ပြုလို့မရဘူးဒါကြောင့်မို့လို့ကျွန်တော်တို့ကဒါကြားမဟုတ်ဘူးသို့တော့နိုင်ငံရေးအပြေထွက်အောင်တော့ကျွန်တော်တို့ကဟိုတစ်ချက်ခုံယုံနေတော့မရောက်နိုင်ဘူးနိုင်ငံရေးဆိုတာကဖြစ်စင်ပဲဆိုတော့ဒီအခြေအနေကနေပြီးတော့ဟိုလွန်မြောက်တဲ့ပိုကောင်းတဲ့အခြေအနေတရက်ဖြစ်အောင်ကျွန်တော်တို့ကနိုင်ငံရေးနည်းလမ်းနဲ့ဝန်ကြိုးစားမယ်အဲ့တော့နောက်တစ်ဆင့်ကနေပြီးတော့ဒီတဲ့ပိုကောင်းတဲ့တစ်ဆင့်ကိုကျွန်တော်တို့ကပိုးပို့ပြီးတော့အဆင့်မြင့်လာအောင်ကြိုးစားတာကိုကျွန်တော်တို့ကဒါနိုင်ငံရေးလို့ပဲနားလည်ပါတယ်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီဒီမိုကရေစီရေးဖက်ဒရယ်ရေးဒန်းတို့ညီများရေးဆိုတာကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ဖြစ်တဲ့အတွက်ကြောင့်ဒါနိုင်ငံရေးနည်းလမ်းနဲ့မဆုံးမနစ်ကျွန်တော်တို့ဆက်ပြီးဆောင်ရွက်တော့မှာဖြစ်ပါတယ
်။ဒါတော့ဒီနေ့ပြီးတော့မှာ VOA သတင်းတော့ကိုမိုးစောကနေပြီးတော့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တီးသန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့နိုင်ငံတကာသတင်းတွေဘက်ကိုလည်းကြည့်အောင်ပါ။နေဆက်ဒီပိတ်ထားတဲ့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်နိုင်ငံသားတွေထွက်ခွာသွားကြတဲ့အတွက်ပြည်တွင်းကိုလက်လန်းမိနိုင်ဖို့ပို့ပြီးတော့ခက်ခဲလာစီပါတယ်။မြောက်ကိုရီးယားနိုင်ငံတွင်စီးပွားရေးအခြေအနေကိုရရနီလန်းတွေတုံးပြီးတော့စောင့်ကြည့်နေတဲ့သူတွေကတော့မြောက်ကိုရီးယားကထွက်လာတဲ့အမှိုက်တရိုက်တွေကိုပါလေ့လာနေကြရပါတယ်။တောင်မြောက်ကိုရီးယားနေဆက်ကနေ VOA သတင်းတော့ဘေဂယ်လိုပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ
်။ချိုင်းအဲရဂျန်ဂျွိုင်းလနေ့လယ်ခင်းတစ်ခုမှာပေါမောက်ခကန်ဒွန်ဝုန်တယောက်ကန်းချစ်တလျှောက်အမှိုက်တွေလိုက်ကောက်နေပါတယ်။အတူတဖြင့်ယွန်ဖီယွန်ကျွန်းပေါ်ကရှေးလိုင်းတွင်နဲ့မျောလာတဲ့မြောက်ကိုရီးယားနိုင်ငံဘက်ကအမိုက်တွေကိုလိုက်ရှာတာပါဒီကျွန်းကတော့မြောက်ကိုရီးယားနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ပင်လယ်နဲ့ထိစပ်နေပြီးလူသူအယောက်ပေါင်နေတဲ့နေရာလည်းဖြစ်ပါတယ်ရှေးခဲမုံအမျိုးအစားပေါင်း35ခုထုတ်လုပ်ရောင်းချတဲ့ Eskimo တစ်စိတ်မုန်ခွန်တွေ့ရတဲ့အတွက်ပမောက်ခကင်းအားရကျဉ်းတ်နေပါတယ်ပြီးခဲ့တဲ့နှစ်မှာမြောက်ကိုရီးယားဘက်ကအမိုက်တွေစုစုပေါင်း1400လောက်သူကောက်ယူစုဆောင်းနိုင်ခဲ့ပါတယ်
식품류도있고음료류또과자심지어
는아마이들과묘사송바베사자야리떡자야리대예사세와메이크업부군사다피송뚜야바레디간지가먀코리아의제글레네랑뚜바레
먀코리아နိုင်ငံထဲပေါမောက်ခကင်းရောက်ခဲ့ဖူးတလို့မြောက်ကိုရီးယားနဲ့ဆက်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံထဲကမြို့ရစီကိုလည်းသူတည်သနာအလုပ်ငန်းအတွက်တွားရောက်ခဲ့ဖူးပါတယ်ကယောဂါကာလာမှာတော့မြောက်ကိုရီးယားနဲ့အနီးဆုံးဆိုလို့ဒီနေရာလောက်ပဲတွားနိုင်ပါတယ်ရှင်းနမိုင်ခွဲလောက်မှာရှိတဲ့မြောက်ကိုရီးယားကိုရှာရီဥရုတိတ်မကောင်းတဲ့အချိန်မှတောင်တာမန်မျက်စိနဲ့မြင်နိုင်ပါတယ်ဒီလိုကမ်းခြေမျိုးမှာမြောက်ကိုရီးယားဘက်ကအမိုက်တွေအလွယ်တကူတွေ့နိုင်ပါတယ်ဟော်ရီကဝါရဖြန့်လက်ကမ်းစာဆောင်မှာတော့တောင်ကိုရီးယားနိုင်ငံရဲ့သမားတွေကိုဝေဖန်ပြစ်တင်ထားတာပါအပူပေးစက်ရုံတွေမှာထားတတ်တဲ့ရဘာအမိုက်ပုံးခွန်အပိုင်းစာတွေကိုလည်းတွေ့ရပါတယ်တခြားကွန်ပီစီတွေနဲ့အလားတူခောက်ဆွဲ၆ထုပ်အခွန်တွေပေါ်မှာလည်းထုတ်လုပ်တဲ့စက်ရုံတွေရအတိအကျကိုဖော်ပြထားတာပါမြောက်ကိုရီးယားနိုင်ငံကနေဘလုတ်ကွန်ပစ္စည်းတွေထုတ်လုပ်တင်ပို့နိုင်တယ်လဲဆိုတဲ့သဲလွန်စာတွေနဲ့ကမ္ဘာပေါ်မှာအရင်းရှင်ဝါဒီအ ਨੇ ဆုံးရှိတဲ့နိုင်ငံလို့ပြောရမယ်မြောက်ကိုရီးယားကနေဘလုတ်ကွန်ပစ္စည်းတွေထုတ်လုပ်တယ်လဲဆိုတာမျိုးဒီလိုအမိုက်မျိုးတွေကနေလေ့လာနိုင်ပါတယ
်ပို장지의재질의변화가분명히있고또캐릭터라든지상품
의디자인김정은한테말하면미국코리아가또ထုတ်ကုန်ပစ္စည်းတွေရဲ့ထုတ်ပိုးဒီဇိုင်းတွေဘက်ပိုပြီးအာရုံစိုက်လာပါတယ်ပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုမြောက်ကိုရီးယားတောင်မလွန်ဆန်နိုင်ပါဘူး
အနီနာကတိတိစိစိရှိတဲ့ရွာတခုမှာတော့မြောက်ကိုရီးယားဘက်ကအမိုက်တွေတိတ်ပြီးတော့တတိမထားမိဘူးလို့ပြောပါရယ်ဒေသခံအိုဂီမင်ကတော့ကမ်းပေါ်ရောက်လာတဲ့အမိုက်ပေါင်းစုံတွေ့ဖူးတယ်လို့ပြောပါရယ
်ရောရမေကကြောင့်ဖြစ်ဖို့လုံးကြဟဲ့တဲ့ရှိတဲ့ကမဟုတ
်ဘူးမြို့မိုင်းတွေလည်းမျောလာတတ်ပါတယ်မြောက်ကိုရီးယားဘက်ကရောက်လာတဲ့အမိုက်တွေအစုံပါပဲပြောရင်ယုံမာတော့မဟုတ်ပါဘူးလူသေးလောင်းတွေတောင်ပါပါရယ်
빠마우카 갱가로 뚜샤 뚜레 아마이트에 장 사우다 오당 예 푸라바
찾아낸 자료들을 어떻게 분석해야 될 것인가 그리고 이것을 통해서
디 아마이트라이데고 지비 벽코리아 피두리의 보아고 저는 미나이 마레 벽코리아 아장 더보 빠올라시 바레
벽코리아 나이가 뚜예 네사코 아칸 아탐 시 빼이다레 어트웨 빠마우카 갱 어트웨가로 아마이트야이트 보모 디비 벽코리아 시보의 어체네고 쎼삐로 레일라네야 오마 핏바레 치마 나글라와
အမိုက်ဒရိုက်တွေနဲ့ပတ်သက်ပြီးတော့လေးလာမှုတစ်ခုအကြောင်းကိုနှမ်းလောင်ပြောပြသွားတာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေပြီးတော့တင်းနှင်းလာနေ့မနေ့ကဗာလင်တိုင်းနေ့သတင်းတွေကိုကြီးညာပေးနေတာဖြစ်ပါတယ်အခုတခါတော့ဒီအခြားနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းဆက်ပြီးတော့တင်ပြကြပါမယ်ကမ္ဘာအနှံ့ကလူအများပြားဟာကိုအလာဝက်ဝံလေးတွေကိုကြီးဖို့ဆိုရင်ဩစတြေးလျနိုင်ငံကိုတကူးတကလာရောက်ပြီးတော့ ကြည့်ရှုရပါတယ်ဒီကွာလာလေးတွေဟာမျိုးတုံးပြောက်ွယ်တော့မဲ့အန်ဒီယန်နဲ့လဲကြုံနေရတယ်လို့ဆိုပါတယ်ဩစတြေးလျကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်သူတို့ကြက်စားရမြင်နေရတွေနေကျင်လာပြီးတော့အခုလိုမျိုးအန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်တဲ့အကြောင်းကိုစစ်တီမျိုးကဖေးမာဆာပေးပို့တဲ့သတင်းလှော်ကိုတော့ကိုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ်ဗျာ
Kuala Wawin ni ha a chin jian su nyan ne a tan ko a thong pyu gi set twe ja ba de. Thru ye u gao ha long bi ji ma ga a mwe a myin dwi phong tha de nayuet de zon ne a net yaung na khong do shi ja ba de. Thru ha a mya a phye Euclid yuet de ko sa thong ja ba de. Australia pa wen jin thain the ye foundation ACF ye tu de tana sa ran ne ma Kuala Wawin dwi ni thai chet sa de tabawa ni ya dwi ko တတ်တူဒူဖို့ရေးနဲ့အိုးအိမ်အသစ်ဆောက်လုပ်ဖို့အတွက်2012ခုနှစ်ကစလို့နေစဉ်လိုလိုရှင်းလင်းဖယ်ရှားခံရရတယ်လို့ဖော်ပြထားပါတယ်။ကွင်းစ်လန်းနဲ့ညူးဆော့ဝေးပြည်နယ်တွေမှာကွာလာဝက်ဝင်တွေကိုအန္တရာယ်ကျရောက်နိုင်တဲ့တောရိုင်းတိရစ္ဆာန်အဖြစ်သတ်မှတ်ချက်ကနေမျိုးတုံးပြောက်ွယ်တဲ့အဆင့်ကိုပြောင်းလဲသတ်မှတ်ပေးဖို့လဲ ကွာလာဝဲဝင်တွေရဲ့အသက်ရှင်ရပ်တည်ရေးကိုချိန်ချောင်နေပါတယ်။ဘဝအစိုးရကတော့တဘာဝစကြဝဠာမြေတွေပြန်လည်ပေါ်ပေါက်လာရေးမဟာပြူဟာစီမံကိန်းတွေနဲ့ဒေါ်လာသန်းပေါင်းများစွာအကုန်ကြခံသုံးစွဲဖို့ဂရုပြုထားပါတယ်။အဲ့ဒီအစီအစဉ်တွေထဲမှာပေါင်းပင်တွေနဲ့အင်းဆက်ပိုးမွားတွေကိုထိန်းချုပ်ရေးတိရစ္ဆာန်တွေစားတဲ့သစ်ပင်တွေပြန်လည်စိုက်ပျိုးရေးထောင်ထဲချီတဲ့မြေအေကားတွေအတွင်းမှာတော်မ ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဩစတြေးလျတဘာဝတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းရေးအသင်း ACF ရဲ့စုံစမ်းရေးနဲ့မီဒီယာမန်နေဂျာဖရေးယာကိုလီကတော့အစိုးရအနေနဲ့ဓာတ်ထက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်။
So many people travel across the world.
ကမ္ဘာနဲ့ကလူအများပြားဟာကိုလာဝဝင်တွေကိုကြည့်ဖို့ဩစတြေးလျကိုလာကြပါတယ်။အစိုးရအနေနဲ့တကယ်ပဲကိုလာဝဝင်တွေကိုကာကွယ်စောင့်ရှောက်ခြင်းနဲ့ဆိုရင်ပြန်လည်ပြောထောင်စရာတော့မလိုပါဘူး။ဒါကအသေးဖွဲကိစ္စပါ။အစိုးရအနေနဲ့တကယ်တမ်းလုပ်ရမှာကကိုလာဝဝင်တွေရဲ့စကြက်နယ်မြေတွေကိုဖျက်ဆီးနေတဲ့စီမံကိန်းတွေကိုခွင့်ပြုနေတာတွေကိုရပ်ရမှာပါ။ရာသီဥတုပုံမှန်ကောင်းမွန်လာအောင်လုပ်ရမှာပါ။
ဩစတြေးလျနိုင်ငံအရှေ့ပိုင်းကဒေသတချို့မှာ2012ခုနှစ်ကစလို့ကွာလာဝဲဝင်တွေဟာအန္တရာယ်ကျောက်နိုင်တဲ့တိရစ္ဆာန်မျိုးစိတ်အဖြစ်သတ်မှတ်ထားပေမဲ့ဗစ်တိုးရီးယားပြည်နယ်နဲ့ဩစတြေးလျတောင်ပိုင်းဒေသတွေမှာတော့အခြေအနေကောင်းတယ်လို့သတ်မှတ်ထားပါတယ်။ဩစတြေးလျတောင်ပိုင်းအရက်ဒေသကကွာလာဝဲဝင်တွေဟာမြောက်ပိုင်းဒေသကကွာလာဝဲဝင်တွေထက်ပိုမိုကြီးမားပြီးအမွေအမြင်တွေလည်းထူထပ်ကြပါတယ်။ဒါဟာနိုင်ငံတောင်ပိုင်းကပိုမိုအေးတဲ့ဆောင်းရာသီမှာနွေးထွေးအောင်သဘာဝအရာလိုက်လျောညီတွေဖန်တီးပေးထားတာလို့လည်းယူဆကြပါတယ်။ဩစတြေးလျတနိုင်ငံလုံးမှာကွာလာဝဲဝင်အရေးအတွက်6,200ဝန်းကျင်ရှိလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။ New South Wales ပြည်နယ်လွတ်တော်အမတ်တွေရဲ့ပြီးခဲ့တဲ့2020ခုနှစ်အစည်းအဝေးခန်းစာမှာတော့ဩစတြေးလျမှာလူ့ရေအများဆုံးဖြစ်တဲ့သူတို့ပြည်နယ်မှာလာမယ့်2050လောက်ကြာရင်ကွာလာဝဲဝင်တွေမျိုးတုံးပျောက်ကွယ်သွားနိုင်ကြောင်းသတိပေးထားခဲ့ဘူးပါတယ်ခင်ဗျာ
။ကွာလာဝဲဝင်လေးတွေရင်ဆိုင်နေရတဲ့ NDA အကြောင်းနဲ့ပတ်သက်ပြီးတော့ကုခင်မောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 line meter 49 line meter 190 kHz 1505ကနေကျွန်တော်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းအနေအတူဒီသောရရှင်ပေးစာကဏ္ဍကာထူးကြဆမ်းပြသတင်းများနဲ့ဒီသတင်းတွေကသုတစီစဉ်တွေကိုတင်ဆက်မှာပါအဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဒီတစ်ပတ်မှာတော့ပေကျင်းဆောင်းရာသီအိုလံပစ်ပွဲတော်နောက်ွယ်ကနိုင်ငံရေးစာမျက်နှာတွေအကြောင်းကိုဆွေးနွေးထားပါတယ်ပြည်သွေးနိုင်နဲ့အတူမိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကြီးကိုတရုတ်နိုင်ငံဘေကျင်းမြို့တော်ရှိငှက်တိုက်ပုံအားကစားရုံကြီးမှာ2022ဖေဖော်ဝါရီလ4ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုတရုတ်သမ္မတရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်အပါအဝင်နိုင်ငံပေါင်း22နိုင်ငံကခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေတက်ရောက်ခဲ့ကြောင်းသိရပါတယ်။အမေရိကန်နဲ့သူ့ရမဟာမိတ်တွေဖြစ်ကြတဲ့ဗြိတိန်၊ကနေဒါ၊အော်စတြေးလျဂျပန်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေကတော့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပဲတန်တမာရေးအရာတပိတ်မှောက်ခဲ့ကြပါတယ်။တပိတ်မှောက်ခြင်းအကြောင်းရင်းကတော့တရုတ်နိုင်ငံတွင်းမှာစန္ဒပြသူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာရှိတဲ့ဝီဂါမူဆလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်။နောက်တစ်ခုကတော့ဟောင်ကောင်နဲ့ထိုင်ဝမ်အပေါ်ထားရှိတဲ့တရုတ်နိုင်ငံရဲ့သဘောထားတွေကြောင်းလို့ဆိုပါတယ်။အမေရိကန်နဲ့သူရမာမိတ်တွေဟာတန်တမာရေးအရာတပိတ်မှောက်တဲ့အနေနဲ့ဘေကျင်းအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပေမဲ့လို့နိုင်ငံကိုယ်စားပြုအားကစားအဖွဲ့တွေကတော့အိုလံပစ်အားကစားပြိုင်ပွဲကိုစိတ်လွှတ်ခဲ့ကြပါတယ်
။အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကအိုလံပစ်ပွဲတော်ဖွင့်ပွဲကိုမတက်ရောက်ဘဲတပိတ်မှောက်ကြပေမဲ့လို့တရုတ်နိုင်ငံဘက်ကတော့ဖွင့်ပွဲကိုတရုတ်နိုင်ငံရဲ့လူမျိုးစု56စုကိုစားပြုတက်ရောက်တယ်။အဲ့ဒီထဲမှာဝီဂါလူမျိုးစုဟာလည်းတစုအပါအဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါပြင်ငှက်တိုက်ပုံအားကစားယုံကြည်တဲ့ကိုအိုလံပစ်မီးရှူးတိုင်တည်ယူတဲ့တရုတ်အားကစားသမား2ယောက်အနက်တစ်ယောက်ဟာဝီဂါတအုပ်ဖြစ်တယ်လို့ဆိုပါရယ်
။အခုဆောင်းရသည့်အိုလံပစ်အားကစားပွဲတော်ကျင်းပရနေရာဖြစ်တဲ့ဘေကျင်းမြို့တော်ကငှက်တိုက်အားကစားယုံကြည်မှာပဲနွေရသည့်အိုလံပစ်အားကစားပွဲတော်ကြီးကို2008ခုနှစ်ကလည်းကျင်းပပြုလုပ်ခဲ့ပါရယ်။တနေရာတည်းတနိုင်ငံထဲမှာပြုလုပ်ခဲ့ပေမဲ့လို့ကြီးမားတဲ့ခြားနားမှုတွေရှိနေခဲ့ပါတယ်။2008နွေရာသီအားကစားပွဲတော်ဖွင့်ပွဲတုန်းကအမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘုရှ်အပါအဝင်ကမ္ဘာနိုင်ငံအကြီးအကဲတွေအစိုးရအဖွဲ့ခေါင်းဆောင်တွေစုစုပေါင်း105ဦးတက်ရောက်ခဲ့ကြတဲ့အပြင်နိုင်ငံတကာအဖွဲ့အစည်း5ခုရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲမှာတော့22နိုင်ငံကအကြီးအကဲတွေနဲ့အစိုးရအဖွဲ့ဝင်တွေသာတက်ရောက်ခဲ့တာကိုတွေ့ရပါတယ်။နိုင်ငံတကာဆိုင်ရာအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတို့တက်ရောက်ခဲ့တာတွေ့ရပါတယ်။အိုလံပစ်ဖွင့်ပွဲတက်ရောက်ခဲ့တဲ့နိုင်ငံတွေဟာလည်းဆိုဗီယက်ခေတ်ဆိုဗီယက်နိုင်ငံအောက်ကခွဲထွက်ခဲ့ကြတဲ့ဗဟုအာရှလယ်ပိုင်းနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသကအီဂျစ်ဆော်ဒီအာရေဗီယာ UAE ကာတာနိုင်ငံတွေနဲ့တရုတ်ရဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့တက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ပြောရရင်တော့တက်ရောက်ခဲ့တဲ့နိုင်ငံအများစုဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမဟုတ်ကြပဲအာဏာရှင်နိုင်ငံတွေအာဏာရှင်တပိုင်းနိုင်ငံတွေနဲ့တရုတ်ရဲ့စီးပွားရေးနိုင်ငံရေးရာဩဇာမကင်းတဲ့နိုင်ငံတွေသာဖြစ်တယ်လို့ဆိုရမှာပါဒါအပြင်ကိုဗစ်စီကံကန့်သတ်ချက်တွေကြောင့်လဲတရုတ်သူပြည်သက်ကိုကန့်သတ်ခဲ့ရပြီးတရုတ်သူနည်းနည်းနဲ့ပဲဖွင့်ပွဲကိုပြုလုပ်ခဲ့ရတာပါ
ပ ဘေကျင်းဆောင်ရာသီအိုလံပစ်ဖွင့်ပွဲနဲ့ပတ်သက်ပြီးအမေရိကန်အခြေဆိုင် NBC ရုပ်သံသတင်းဌာနကတော့အိုလံပစ်ပွဲတော်ဖွင့်ပွဲကြီးစုသူအရေးအတွက်သမိုင်းဝင်ကြဆင်းတယ်လို့ဖော်ပြပါတယ်။ဖွင့်ပွဲကြီးစုသူဟာ16တန်းသာရှိတဲ့အတွက်2018ခုနှစ်ကတောင်ကိုရီးယားမှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ဖွင့်ပွဲနဲ့နှိုင်းယှဉ်ရင်း43ရာခိုင်နှုန်းကြဆင်းသွားတယ်လို့ဆိုပါတယ်။2018တောင်ကိုရီးယားမှာပြုလုပ်တဲ့ပျုံချန်းဆောင်းရာသီအိုလံပစ်ပွဲမှာဖွင့်ပွဲကြီးစုသူအရေးအတွက်ဟာ 28.3 တန်းထိရှိခဲ့တယ်လို့သိရပါတယ်။ဘေကျင်းဆောင်ရာသီအိုလံပစ်ပွဲတော်မှာထူးခြားချက်အဖြစ်မီဒီယာတွေကအသားပေးဖော်ပြတာကတော့အမေရိကန်နိုင်ငံဘွားတရုတ်လူမျိုးနာမည်ကြီးစကိတ်မဲဇူရီပဲဖြစ်ပါတယ်။ဇူရီဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်Los Angeles မြို့မှာမွေးဖွားသူဖြစ်ပါတယ်။သူမဟာ2018ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်ကနေတရုတ်နိုင်ငံသားအဖြစ်ပြောင်းလဲခံယူပြီးဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တာပါ။ဒါပေမဲ့သူဟာပြိုင်ပွဲမှာအောင်မြင်မှုမရရှိခဲ့ပါဘူး။ပြိုင်ပွဲရှင်ပြိုင်စဉ်အတွင်းသူဟာနှစ်ကြိမ်လဲကျခဲ့တယ်လို့သိရပါတယ်။ဇူရီရှင်ပြိုင်တဲ့ရုပ်တံကိုတရုတ်ပြည်သူတန်း200ကျော်ကကြီးစုခဲ့ပါတယ်။ပြိုင်ပွဲအပြီးမှာတော့တရုတ်ဆိုရှယ်မီဒီယာတွေပေါ်မှာဇူရီကိုစိတ်ဆိုးမှန်ဆိုးဝေဖန်သူတွေတန်းနဲ့ချီတယ်လို့သိရပါတယ်။ဘေကျင်းအိုလံပစ်ပွဲတော်ကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေတန်တမန်ရေးသဘိမ့်မှောက်တဲ့အကြောင်းကိုနိုင်ငံရေးဆောင်မရှင်တဦးကအခုလို့ပြောပါတယ်
။အမေရိကန်အပါအဝင်တော့အနောက်နိုင်ငံကြီးတွေကအိုလံပစ်တရုတ်အိုလံပစ်ပွဲကိုသဘိမ့်မှောက်တယ်ဆိုတာကတော့အော်လုံနေကြလုံထုံးလုံနီလို့ပဲပြောရမှာပါဒါတရုတ်နိုင်ငံရဲ့မူဝါဒကိုအပေါ်မှာမကျေနပ်တဲ့သဘောမနှိမ့်မှုတဲ့သဘောသဘောမတူတဲ့သဘောလို့ပဲဒါပြောရမှာပါ
ဘေကျင်းအိုလံပစ်ပွဲတော်ကျင်းပချိန်ဟာယူကရိန်းအရေးအကျတဲ့ဖြစ်နေချိန်နဲ့တိုက်ဆိုင်နေပါတယ်အတိတ်ကအမေရိကန်နဲ့ဆိုဗီယက်တို့အားပြန်ခဲ့ကြတဲ့စီရေးခေပုံရိပ်တွေပြန်လည်မြင်တွေ့နေရချိန်လည်းဖြစ်ပါတယ်ဘေကျင်းအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာစကလုံး 9,300 ပါတဲ့နှစ်နိုင်ငံပူးတွဲကြေညာချက်တစ်စောင်းကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရုရှားနဲ့တရုတ်တို့ဟာပြိုင်ဘက်အင်အားစုတွေကိုအတူယဉ်ဆိုင်သွားမယ်။သူတို့ရဲ့ပိုင်တဲ့နယ်မြေဒေသတွေရဲ့အနာဂတ်လုံခြုံရေးနဲ့တည်ငြိမ်ရေးတို့အတွက်ပိုမိုထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။နယူးယောက်တိုင်းသတင်းစာကြီးကတော့တရုတ်နိုင်ငံဟာလွန်ခဲ့တဲ့14နှစ်2008ခုနှစ်နဲ့နှိုင်းယှဉ်ရရင်တော့အတော်ကွာခြားသွားခဲ့ပါပြီ။တရုတ်နိုင်ငံဟာပို့ပြီးတော့ကြွယ်ဝချမ်းသာလာတယ်ပို့ပြီးတော့လည်းအင်အားကြီးထွားလာတယ်လို့ပို့ပြီးတော့လည်းကြောက်စရာကောင်းလာပါတယ်လို့မှတ်ချက်ပြုရေးသားထားကြောင်းပါခင်ဗျာ
ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာအခုတခါတော့သောရရှင်ပေးစာကဏ္ဍအလှည့်ရောက်လာပါပြီမတ်အေးတန်တာကျော်စူးစီးတင်ဆက်ထားတာဖြစ်ပါတယ်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီ view ဆိုတဲ့သွားရှင်ကမင်္ဂလာပါ video ကိုတခါမှစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြဲတမ်းအားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ဂျေဗျူရေအခုလိုပဲ messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးတော့ရေးနိုင်ပါတယ်နော်ကျမတို့မကြာခဏဒီ messenger ကသွားရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ဂျေဇုတင်ပါတယ်ဦးချော်စန်းသာအသက်ကြီးလာပြီမဲ့လေတင်းတွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပိတကြီးများနေစေပါတက်ရှိကျမ်းမာပြီးတော့မိမိဝါသနာပါတဲ့တဲ့င်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာတဲ့ရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဂျေစုအထူးတင်ပါတယ်လို့အငယ်ဥကျော်စံသားကိုစားပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ view ရေးတဲ့ email ကနေရေးပို့လာတာပါ thanks for the world news ကမ္ဘာတဲ့င်းနေမြမတဲ့င်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ ဖျက်ရကြည့်ရှုရတာအရန်အားရခြင်းနဲ့မိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေသအတိုင်းသားတို့တရင်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာယေရှုတင်ပါတယ် May God bless VOA ပါတဲ့ဖျက်သခင်ကောင်းကြီးပေးပါစေလို့ဆုလာပါတယ်ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့ရဲ့လုပ်ရက်တွေရပ်တန့်ပြီးတော့နောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရသလိုပြည်သူတွေဘက်ကလည်းအာဏာသိမ်းတာကိုလက်ခံပြီးတော့စစ်အုပ်ချုပ်ရေးလက်အောက်ပြန်သွားမယ့်အခြေအနေလုံးဝမရှိဘူးလို့ ICJ နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Richard Horsey ကသုံးသပ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကအငယ်ဦးကျော်စန်သား Richard Horsey နဲ့ဆွေးနွေးသုံးသပ်ပြထားတာကိုသောရရှင်နဲ့မှတ်ချက်တွေတော်တော်လာရေးကြတာနဲ့တွေ့ရပါတယ်နော်။ဒီစီစီမျိုးတင်ဆက်ပြီလို့အထူးကျေးဇူးတင်ပါတယ်လို့အီးမေးလ်နဲ့ရေးပို့လာတဲ့သောရရှင်ကတော့တကုံမျိုးသက်ကအငယ်ဦးလာထွန်းဖြစ်ပါတယ
်အထူးပြည့်စုံကောင်းမွန်တဲ့မေမြန်ကန်ဖြစ်လို့အရန်သဘောကျပါတယ်ကျေးဇူးလည်းတင်ပါတယ်တခုတော့ပြောပါရစေအဲ့ဒါကနိုင်ငံတကာမှာတိုးတက်မှုတွေကအများကြီးဖြစ်ခဲ့တာပါပြန်ကြည့်ရင်လုံခြုံရေးကောင်စီမှာတင်ပြခွင့်အမေရိကန်စီးနိမ်မှာကြားနာခွင့်တက္ကသိုလ်ကြီးတခုမှာဆွေးနွေးခွင့်စာရတွေကို CRPH ကရခဲ့တာတွေပါ။တစုံတရာတိုးတက်မှုမှမတွေ့ရပါဘူး။ CRPH ကဒီအခွင့်အရေးတွေကိုအမိအယစုပ်ကင်နိုင်ခဲ့အသုံးချနိုင်ခဲ့တာမတွေ့ရပါဘူး။နောက်ထပ် MDAA ဥပဒေဒီလ15ရက်နေ့မှာရက်60ပြည်ပါမယ်။ဒီဥပဒေတောင်းဆိုချက်တွေကိုဆိုင်ရာကဆောင်ရွက်ဖို့ CRPH ကဘာမှဖြည့်ဆည်းနိုင်မှုမရှိတာလေ့လာမိပါတယ်။လာမယ့် ICJ hearing မှာရောICC မှာပါထိရောက်တဲ့လှုပ်ဆောင်ချက်လည်းမတွေ့ရပါဘူးဒီအချိန်အနည်းမှာ CRPH ရဲ့လှုပ်ဆောင်ချက်တွေကိုသုံးသပ်မေးမြန်းတာဖြေဆိုတာမကြားရတာကျွန်တော်တို့အတွေ့ကြီးစွာဆုံးရှုံးမှုတစ်ခုလို့ပြောချင်ပါတယ်သုတေသနပညာရှင်ရဲ့သုံးသပ်ချက်ကအရန်အဖို့တန်အမှတ်သားရပါတယ်ကျွန်တော်တို့လက်လန်းမမီတဲ့ကိစ္စပ
ါ VOE ကထုတ်လွှင့်ပေးထားတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့အငယ်ဦးလာထွန်းစာပြန်ရေးလာတာဖြစ်ပါတယ်ရှင်အခုသူပြောထားတဲ့အစီအစဉ်ကိုသောရရှင်နေအနေနဲ့ပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ VOE web စာမျက်နှာပေါ်မှာရော Facebook YouTube စာမျက်နှာတွေပေါ်မှာရောတွားပြီးတော့ပြန်နားထောင်လို့ရပါတယ်နော်အခုလိုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ဆိုတော့အဲ့ဒီအစီအစဉ်ရဲ့အောက်မှာ Facebook ပေါ်မှာမှတ်ချက်ရေးသားနိုင်တယ်လို့မျိုးကျမတို့စီကို Messenger နဲ့လည်းပေးပို့လို့ရပါတယ်ဒီသောရရှင်လိုမျိုး email ကနေပြီးတော့လည်းစာရေးပြီးတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလို့ရပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါလေမင်္ဂလာပါ VOE 2022ပြက်ကလေးလက်ခံရရှိတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျားလို့ရေးလာတဲ့သောရရှင်ကတော့ကျွန်တော်ရဲ့နာမည်ကိုတော့မဖော်ပြပါနဲ့တဲ့ကျွန်တော်ပြောချင်တာကတော့အများကြီးပါဒါပေမဲ့အချိန်ကလည်းနည်းနည်းပဲရတာမလို့ပြောကြရတဲ့ခါနည်းနည်းပဲပြောပါတော့မယ်တဲ့သူက
အခုဒေါအောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဆွဲထားတဲ့အမှုအားလုံးအပြစ်ပေးမယ်ဆိုတာမြေကြီးလက်ခတ်မလွဲပါတရားစီရင်ရေးကအဝေးစီးရောက်နေပါပြီဥပဒေတွေအမျိုးမျိုးနဲ့တရားစွဲနေတာသူတို့သမိုင်းကမကောင်းတော့လှုပ်ချင်ရလှုပ်နေတာပါဗျာအသက်ကြီးတဲ့သူကိုတဏီကုံထိုင်ခိုင်းနေတာမတရားကြီးတော်တော်လွန်နေပါပြီနားလည်ရမယ်လေပြည်သူတွေကအတိမတ်ပြုထားတဲ့ခေါင်းဆောင်ဗျကျွန်တော်လည်းအသက်80ပါဒီလိုမျိုးနေတိုင်းထိုင်ခိုင်းရင်မထိုင်နိုင်ပါဘူးဗျ။ဒါကြောင့်ဒေါအောင်ဆန်းစုကြည်ကျမ်းမာရေးချို့ယွင်းလာတာဖြစ်ပါလိမ့်မယ်။တာဝန်ယူမှုတာဝန်ခံမှုရှိရပါလိမ့်မယ်။နိုင်ငံရေးစီးပွားရေးပညာရေးကျမ်းမာရေးတွေကလည်းချွတ်ချုံကျနေပါပြီ။ဈေးတွေကလည်းဈေးတက်လို့တကြီးရွယ်အိုတွေယောဂသည်တွေဒုက္ခရောက်နေပါပြီဗျ။ကုန်စည်နှုန်းအဆမတန်တက်တော့ပြည်သူအားလုံးကုရကြရမဲ့ဘဝကိုရောက်နေကြပါပြီ။ MRTV တို့မြဝတီတို့မှာတော့ခေါင်းဆောင်ကြီးတွေစိတ်ကောင်းချိတ်ပြီးခွေးသားရောင်းနေကြပါပြီဗျာ
မြန်မာနိုင်ငံစစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းလက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့မြမပြည်သူတွေလိုစိတ်ဆင်းရဲကိုစင်းရဲကင်းဝေးကြပါစေလို့ VOA ဝိုင်းတော်သားတွေအတွက်ဆုတောင်းမြတ်တာပို့သလိုက်ပါသည်တဲ့စိတ်မကောင်းစရာအထူးကောင်းတဲ့ဆုတောင်းလေးဖြစ်ပါတယ် သူကကိုကျော်မဖက်ဖက်အများအကျိုးတွေယုံကြည်အားကိုယဉ်ဖွင့်ချင်ပါတယ်ဆိုပြီးတော့စာရေးလာပါတယ
်။ရှောင်းလိုက်ကြည်သာကြီးမရန်ကုန်မြို့နယ်အမှတ်နှစ်ရပ်ကွက်အလေဘဟုလန်းအောက်ဘဟုလန်းအင်းစိန်လမ်းမကြီးဥအောင်မင်းလမ်းမကြီးတို့မှာနေစဉ်ရက်ဆက်မပြတ်မကွက်ဒီဆိုက်ကယ်ရီနဲ့ဖုန်းလူတယ်ပတ်ဆိုင်လူတယ်ဆွေးချိုးဖြတ်တယ်ကားပတ်မှန်တွေကိုဖြုတ်ခူးတယ်တခါလေဆိုလို့ရှိရင်ကားပတ်မှန်၄စီးထီတော်မှာဖြုတ်ခူးခါရီရှိတယ်လို့ပဲအလေဘဟုလန်းမုရိတာပေါ်ရမှုဖျားအုတ်ချွေမှုယုံထံကိုရဲရီစစ်သားတွေလုံငင်းယူထားတဲ့အနားမှာပဲဆွေးချိုးဖြတ်ပြီးတော့လူရဲ့ခါရီတီဖြစ်လာနေပါတယ်ဒါပေမဲ့လည်းရဲစစ်တပ်အုတ်ချွေဖွဲ့ဘသူကမှတရားဥပဒေစိုးမိုးမှုကိုလုံးဝမလုပ်နိုင်ကြပါနဲ့သူတို့ကိုသူတို့တော်မှမလုံမကြုံကြောက်နေကြပါတယ်ကိုဆိုလူရဲ့ကပိုင်းနှက်တွေဟာအချင်းချင်းစီးထားကြလို့သူ့နယ်ကိုနယ်နယ်ကျော်ပြီးတော့မလုပ်ကြပါဘူး။ဒါကြောင့်မလို့ဘယ်နယ်မှာဘယ်ကိုဆိုလူနှက်တွေရှိတယ်ဆိုတာရဲစခန်းတွေမှာစီးရင်ရှိတယ်လို့နယ်တွင်းတွေကလည်းသိပါတယ်။ဒါကြောင့်မလို့ဒီကိုဆိုလူနှက်တွေစီကလမ်းကြီးယူခွင့်ပြုထားကြသလားဆိုတာပြည်သူတယောက်အနေနဲ့မေးခွန်းထုတ်ချက်ပါတယ
်။ဆီယာနာတင်ပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးရေးအထူးရော့ရဲပြီးပြည်သူတွေပို့ပြီးတော့အခက်ကြုံနေရပါတယ်ဆိုပြီးတော့ဒီသောရရှင်သူတွေ့နေရတဲ့အခြေအနေကိုရေးပြလာတာဖြစ်ပါတယ်။အချိန်အခက်သက်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှနဲ့ရက်ချင်ပါတယ်ရှင်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းနာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်နေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်စူးစီးတင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်မှာမိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့သတင်းတူးတွေနောက်တစ်ခါဒီလူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေမိမိတို့ရင်ဖွင့်နေတဲ့အကြောင်းအရာတွေကိုကျွန်တော်တို့စီကိုစာရေးသားပြီးတော့ပေးပို့နိုင်ပါတယ်စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာသွားရှင်ပေးစာကဏ္ဍမှာမိမိတို့ရဲ့မိသားစုဝင်တွေတောင်းမို့ကိုယ့်ရဲ့တငယ်ချင်းမိတ်ဆွေတွေအတွက်လည်းဝင်းလေးလက်ဆောင်တေးသချင်းတွေတောင်းယူနိုင်ပါတယ်ခင်ဗျာအခုတော့မန်းညညလွင်တင်ဆက်မဲ့သတင်းတွေကတုဒအစီအစဉ်ကိုနားဆင်နိုင်ပါပြီ
ကမ္ဘာပေါ်မှာလွန်ခဲ့တဲ့19ရာစုနှစ်တူကတည်းကအဆင့်ဆင့်စမ်းသပ်တီထွင်ခဲ့တဲ့ရေဒီယိုကိုတဲ့ဒီဗဟုသုတနဲ့စိတ်ပန်းဖြစ်ဖို့ဒီနေ့အထိနားဆင်နေကြဆဲပဲဖြစ်ပါတယ်ဒီလိုလူတွေအားထားမှုတစ်ခုဖြစ်တဲ့ရေဒီယိုနဲ့ပတ်သက်ပြီးကမ္ဘာမှာအလေးထားအသိအမှတ်ပြုတဲ့အနေနဲ့ကုလသမဂ္ဂရဲ့မန်နိုင်ကြီးတစ်ခုဖြစ်တဲ့ UNESCO ကဦးဆောင်မှုနဲ့ World Radio Day ကမ္ဘာရေဒီယိုနေ့ကိုနှစ်စဉ် February 17ရက်နေ့မှာကျင်းပကြဖို့2011ခုနှစ်မှာဆုံးဖြတ်သတ်မှတ်ခဲ့ကြပါတယ်
အဲ့ဒီနောက်2012ခုနှစ်ပထမဆုံးကမ္ဘာရေဒီယိုနေ့အခမ်းအနားကိုလန်ဒန်မှာကျင်းပခဲ့ကြတာပါကမ္ဘာရေဒီယိုနေ့အဖြစ်သတ်မှတ်တဲ့ February 23ရက်နေ့ဟာ1946ခုနှစ်ကကုလသမဂ္ဂရဲ့ UN Radio စတင်ခဲ့တဲ့နေ့လည်းဖြစ်ပါတယ်ရေဒီယိုသုံးခုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေကအိမ်နောင်စုအားလုံးရဲ့အနည်းဆုံး85ရာခိုင်နှုန်းဟာရေဒီယိုနားဆင်သူတွေဖြစ်တယ်လို့ UNESCO ကပြောဆိုထားပါတယ်။ကမ္ဘာမှာ AM FM ရေဒီယိုနားထောင်သူပေါင်းကကိုဗစ်ကပ်ဘေးကြီးမတိုင်မီစည်ရင်းစရာတွေအရတော့တန်း3000လောက်ရှိပြီးကမ္ဘာလူဦးရေရဲ့အရွယ်ရောက်ပြီးသူ85ရာခိုင်နှုန်းဟာရေဒီယိုကနေသတင်းတွေနဲ့ဖျော်ဖြေမှုတွေကိုအနည်းဆုံးတစ်ပတ်မှတစ်ချိန်တော့နားဆင်ကြတယ်လို့ Deloitte Insight ရဲ့သုတေသနပြုမှုတွေကဖော်ပြထားပါတယ်အာဖရိကတိုင်းမှာဆိုရင်မိုဘိုင်းဖုန်းသုံးဆွဲကြတဲ့အဓိကအချက်တွေထဲမှာရေဒီယိုနားထောင်မှုလည်းပါတယ်လို့ UNESCO ကဆိုပါတယ်။ American ပြည်အောင်စုမှာတော့ AM နဲ့ FM Radio အစီအစဉ်တွေကိုနေလိုင်းကတဆင့်ဖမ်းပြီးနားထောင်နေသူတွေအခုချိန်ထိ62ရာခိုင်နှုန်းရှိနေတာကြောင့်ရုပ်မြင်သံကြား၊ Smartphone ၊ Computer တို့ကတဆင့်နားထောင်သူတွေထဲပိုများနေတာပါ။ရေဒီယိုကိုအစီအစဉ်စရာအတိုင်းထုတ်လွှင့်မှုစတင်ခဲ့တဲ့နိုင်ငံကတော့နယ်သာလန်နိုင်ငံဖြစ်ပါတယ်။1919ခုနှစ်နိုဝင်ဘာလ6ရက်နေ့မှာ PCGG လို့လူသိများတဲ့နယ်သာလန်အသံလွှင့်ဌာနကနေစပြီးထုတ်လွှင့်ခဲ့တာပါ။လက်ရှိကာလမှာတော့ကမ္ဘာအနှံ့ရေဒီယိုထုတ်လွှင့်တဲ့တရားဝင်အသံလွှင့်ဌာနပေါင်း 4,400 ကျော်ရှိနေပြီဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရေဒီယိုထုတ်လွှင့်မှုအများဆုံးနိုင်ငံဖြစ်ပြီးနေရာဒေသအလိုက်ဒေသခံပြည်သူတွေအတွက်ထုတ်လွှင့်ပေးနေတဲ့ Community Radio ထုတ်လွှင့်မှုပေါင်း 5,000 လောက်အထိရှိပါတယ်။အဲ့ဒီထဲမှာတချို့ကလည်းတရားဝင် license မရှိဘဲထုတ်လွှင့်နေတာဖြစ်တယ်လို့ UNESCO ရဲ့လေလာမှုတွေမှာဖော်ပြကြပါတယ်။အခု2022ခုနှစ် February 23ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေဒီယိုနေ့ကိုတော့ရေဒီယိုသတင်းပညာအပေါ်ယုံကြည်မှုရှိဖို့အတွက်နွတ်နယ်ပြီးအစ်စ်မြင့်ကောင်းမွန်တဲ့အစီအစဉ်တွေထုတ်လုပ်ဖို့ယုံကြည်မှုနဲ့လက်ခံမှုတွေရှိဖို့အတွက်မိမိရဲ့သောတာရှင်တွေကိုဂရုစိုက်ဖို့ရေဒီယိုဌာနတွေယုံကြည်မှုအပြည့်အဝနဲ့ရပ်တည်နိုင်မှုအတွက်ရှင်ပြိုင်နိုင်စွမ်းတွေရှိဖို့ဆိုတဲ့ရည်ရွယ်ချက်တွေထားပြီးကျင်းပကြဖို့ UNESCO ကပြောဆိုထားပါတယ်ရှင
်။မန်ညိုလွင်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီနိုင်ငံတစ်လွှားမှာနိုင်ငံတကာမှာရှိတဲ့ထူးခြားဆန်းများသတင်းတွေကိုတင်ဆက်မှာဖြစ်ပါတယ်။တာယာကွင်းကြီးစွန့်မိနေတဲ့မိချောင်းနောက်တခါထိုင်းမြန်မာနယ်စပ်တောထဲမှာဘာတွေတွေ့ရှိသလဲ။ဒါတွေကိုကိုငိမ့်ညံ့တဲ့အတူမက်ခင်ဖြူထွေးတို့ကပြောပြမှာဖြစ်ပါတယ်ဗျာ
။အင်ဒိုနီးရှားနိုင်ငံကတာယာကွင်းလေဘင်းမှာစွန့်မိနေတဲ့မိချောင်းကြီးတစ်ကောင်ကိုဆောင်နှစ်အကြာမှာတာယာကွင်းကိုဖြုတ်ပေးနိုင်ခဲ့ပါပြီ။ဆူလာဝေစီပြည်နယ်လေပိုင်းကကိုဘာသာကိုမိချောင်းတွေကိုလိုက်ကယ်နေတဲ့အသက်35နှစ်အရွယ်တီလီဆိုတဲ့အမျိုးသားကထောင်ချောက်ဆင်ဖမ်းပြီးတော့တာယာကွင်းကိုဖျက်ပေးနိုင်ခဲ့တာပါ။ဒီမိချောင်းကြီးဟာရေပေါ်ကိုတက်လာတာအလွန်ရှားပြီးတော့ဖမ်းရခတ်နေခဲ့တာပါ။ဒီမိချောင်းကိုမိဖို့အတွက်ပုံမှန်ထောင်ချောက်ဖြစ်တဲ့တစ်တုံးတုံးမှာကျိုးကွင်းဆွထားပြီးတော့ကျက်နဲ့ဘဲအရှင်တွေကိုအစာအဖြစ်မျှခဲ့ရပါတယ်။တရင်ဘက်သုံးဘက်ကြာဆောင်ခဲ့ရပြီးတော့အရင်တုန်းကလည်းဒီမိချောင်းဟာသူ့ထောင်ချောက်ကနေနှစ်ခါတိတိလွတ်မြောက်သွားခဲ့ဘူးတယ်လို့တီလီကပြောပါရယ်။ဒီမိချောင်းဟာအကောင်ကြီးလာတာနဲ့အမျှလက်ဝဲမှာစွန့်နေတဲ့တာယာကွင်းကတဖြည်းဖြည်းကျက်လာမှကိုဒေသခံတွေစိုးရိမ်နေကြတာပါ။ဒီမိချောင်းကိုတာယာကွင်းကနေလွတ်အောင်လုပေးနိုင်တဲ့သူကိုစွန့်ဝေချင်းမြင်မယ်လို့2020ဇန်နဝါရီလတုန်းကဒေသရင်းတရိတ်ဆန်ဆောက်ရှောက်ရေးအာဏာပိုင်တွေကပြောပူပါရယ်။တီလီအနေနဲ့ဒီစုကြီးကိုတွားထုတ်မလားဆိုတာမသိရသေးပေမဲ့သူရဲ့ရွယ်ချက်ကတော့အခုလိုတရိတ်ဆန်တွေကိုကူညီဖို့ဖြစ်တယ်လို့ပြောပါရရှင
်။ဟိုင်းမြန်မာနယ်စပ်နာကတောထဲမှာ63ချောင်းနဲ့ကြားမကလေးကိုဘေးကင်းရမှာဆောင်းလျှောက်ပေးဖို့အတွက်ထိုင်းတစ်တော်ဝန်ထမ်းတွေလိုက်ရှာနေပါတယ်။ဘလို့အကြောင်းကြောင့်အခုလို63ချောင်းနဲ့ဒုက္ခိတကြားဖြစ်သွားရတယ်ဆိုတာသေချာမသိရသေးပေမဲ့လည်းတရားမဝင်အမဲလိုက်သူတွေရဲ့ရန်ကြောင့်ဖြစ်ဖို့များတယ်လို့တာရဲတရိတ်ဆန်ဆောင်းလျှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Freeline အဖွဲ့ကပြောပါတယ်။ကန်ချနာဘူရီခရိုင်ခေါလန်အမျိုးသားဥယျာဉ်ထဲမှာတက်ဆင်ထားတဲ့ကင်မရာထောင်ချောက်ထဲမှာဒီကြားမကလေးကိုထော်ကျိုးထော်ကျိုးနဲ့တွေ့ခဲ့ရတာပါ။နောက်ပြီးတော့ဒီကြားဟာကျွဲတကောင်ကိုစားနေတာကိုလည်းကင်မရာမှာမှတ်တမ်းတင်နိုင်ခဲ့ပါတယ်။နောက်ခြေတစ်ဖက်ပြက်နေတာကြောင့် I-1 အပြက်ကလေးလို့နာမည်ပေးထားပြီးမုတ်ဆိုးရည်ရဲ့အန်ဒီယန်နဲ့တားကောင်မလိုက်နိုင်တဲ့အတွက်ငတ်ပြီးတိမ်မှဆိုးရိမ်နေတဲ့အတွက်လဲထိုင်းတစ်တော်အာနာပိုင်တွေကလိုက်ရှာနေတာပါ။
ဒီကြားမကလေးကိုမေဇေးတနက်နဲ့ပြစ်ဖမ်းမှုစီစဉ်ထားပြီးတော့အစိုးရစောင့်ရှောက်ရေးဂေဟာမှာအစားအစာနဲ့အေးအေးဆေးဆေးနေနိုင်ဖို့လည်းစီစဉ်ထားပါတယ်။ဒီကြားမကလေးကိုအစာနဲ့မြှားပြီးဖမ်းမှုကလွယ်မယ်လို့ယုံကြည်တဲ့အကြောင်း Freelance တိရိစ္ဆာန်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်။
ပြည်ချင်းနိုင်ငံကိုင်ရိုမြို့တော်မှာလမ်းဘေးကြောင်တွေအတွက်ဆောင်းရာသီမှာအနှွေးတက်တဲ့ခိုးလုံရနေရာရစေဖို့ကားတိုင်ယာအဟောင်းတွေပြန်လည်ပြုပြင်ပြီးနေစရာအဖြစ်ဖန်တီးပေးထားပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့အမှုပညာရှင်တယောက်ဖြစ်တဲ့အီဘရာဟင်အဘော်ဂျန်ဒီဟာအခုလိုကားတိုင်ယာကနေဖန်တီးထားတဲ့ကြောင်အိမ်လေးတွေပြုလုပ်ပြီးမြို့တော်ရဲ့အနေအထားမှာလိုက်ချထားပေးပါတယ်။ရာသီဥတုပြောင်းလဲမှုတွေကြောင့်ဒီချင်းနိုင်ငံမှာနှင်းတွေကျသလိုမိုးတွေကြီးတာကြောင့်လမ်းမေးတိရိစ္ဆာန်လေးတွေအတွက်ခိုလုံစရာနေရာဖန်တီးပေးနေရပါအပေါ်ဂျန်တီဟာအိမ်မွေးတိရိစ္ဆာန်ပစ္စည်းတွေအွန်လိုင်းကနေရောင်းတဲ့ Petman Store ဆိုင်နဲ့ပူးပေါင်းပြီး Shell Tire ဆိုတဲ့ဒီလုပ်ငန်းကိုလုပ်ကိုင်နေပါတယ်သူကားတာယာကြောင်အိမ်လေးတွေမှာစောင်းငါးကောင်နေလို့ရပြီးတော့အဲ့ဒီအထဲမှာအေးဒဏ်ကိုကာကွယ်ဖို့တစ်သားနဲ့တခြားပစ္စည်းတွေကိုလည်းထည့်သွင်းထားပါတယ်လှူဒန်းလိုတဲ့သူတွေဒီကားတာယာကြောင်အိမ်ကိုဝယ်လိုတဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ငန်းအင်တာနက်စာမျက်နှာကတဆင့်ဆက်သွယ်ဝယ်ယူပြီးလူရန်နိုင်ကြပါရဲ့ရှင
်အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကတိုရှေဆိုင်တဆိုင်ကတော့ဆယ်ပေလောက်ရှည်တဲ့တိုရှေကိုမိနစ်40အတွင်းစားနိုင်တဲ့သူကိုအမေရိကန်ဒေါ်လာ950နီးပါးနဲ့ညီမျှတဲ့ရူပီး8,100ချိမြင့်မယ်လို့ကြေညာထားပါတယ်ရှာတီစကာစားတောက်ဆိုင်ပိုင်ရှင်ဆဟာကူမာကသူ့ဆိုင်လူလာများအောင်အခုလိုစိန်ခေါ်တဲ့အစီအစဉ်ကိုစတင်လိုက်တာပါလူပေါင်း25ယောက်လောက်လာပြိုင်ပြီးသွားပေမဲ့လည်းတယောက်မှမနိုင်သေးဘူးလို့ဆိုင်ပိုင်ရှင်ဖြစ်သူကူမကပြောပါတယ်သူ့ဆိုင်ကတိုးရှိတစ်ချက်ဟာအမေရိကန်20ဒေါ်လာနဲ့ညီမျှတဲ့ရူပီး1500လောက်ကျသင့်ပါတယ်မနက်စာအတွက်ပဲဖြစ်ဖြစ်ညစာအတွက်ပဲဖြစ်ဖြစ်ဟင်းဒီဟင်းရွက်အနှစ်ရည်နဲ့တိုးစားကြတဲ့အိန္ဒိယတောင်ပိုင်းအစားအစာတိုးရှိဟာအိန္ဒိယမှာလူကြိုက်များတဲ့အစာတစ်မျိုးဖြစ်ပါတယ်ခင်ဗျာ
ကဘာတလောကထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့တနင်္လာနေ့ည VO ရဲ့အစီအစဉ်လေးတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ် VO ရဲ့ website လိပ်စာကတော့ burmese@burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာထင်ရှားလာနေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထောင်ခိုင်မြဲမှုအတွက်အမေရိကန်ကထားရှိတဲ့ကတိအတိုင်းလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုဗုဒ္ဓဟူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြင်းတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကန့်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမန်သမ္မတဖရန့်ခ်ဝေါ်တာစတိုင်မီယာကတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။ဥရောပအရှေ့ပိုင်းမှာစီးပတိဘက်ကဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်ရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်ရင်အားအလုံးရင်တိုးမြှင့်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေနဲ့ပါ48နာရီအတွင်းတွေ့ဆုံဆွေးနွေးခြင်းနဲ့လို့ယူကရိန်းကတင်းနှင်းရင်းနဲ့မှပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရွန်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုံတိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်ကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိရှ်အသံမကြီးရောဘတ်ချက်တတန်ဒက်ဆန်ကပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VOA ရဲ့တင်လာနေမနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ32 49နဲ့လှိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါတောင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲကောင်းတဲ့ Valentine နေ့မှာ တော့ကကင်ဝေးပြီးတော့ BNDA ကင်ဝေးနိုင်ကြပါသည် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.